ကျောက်ကျမသားခင်ဗျာအခုမြန်မာနိုင်ငံမှာလူလူသဘောထားစစ်တမ်းကောက်ယူမှုတချို့တွေ့ရပါတယ်အဲ့ဒီစစ်တမ်းကောက်ယူမှုတွေကိုဘယ်လောက်ထိကျွန်တော်ယုံကြည်အားထားလို့ရသလဲဘယ်လောက်ထိမှန်မှန်ကန်ကန်လူတွေရဲ့သဘောထားကိုထင်ရှားနိုင်တယ်လဲသူတွေစစ်တမ်းကောက်ယူမှုကဆိုတာပထမဆုံးပြောပါခင်ဗျာ
ကျွန်တော်ကကြွန့်ကျင်သူတော့မဟုတ်ဘူးပေါ့နော်ဒါပေမဲ့အမြင်သဘောထားလေ့လာချက်ပါတယ်လေတခုကိုတော့ကျွန်တော်တည်ယူတယ်ပေါ့လေမိနာပိုင်းကပြောမယ်ဆိုလို့ရှိရင်တော့များသောအားဖြင့်သဘောထားမြင်ကောက်ခံတဲ့စစ်တမ်းတွေကဒီကိုအားထားလို့မရတော့ဘူးလို့ကျွန်တော်တော့ထင်တယ်
။ဘာဖြစ်လို့
ဘာဖြစ်လို့လဲဆိုတော့ပထမဦးဆုံးကတော့မိခွန်းတိဆောက်ပုံအစားကြီးစဉ်းစားရပါလေမီဒီယာတွေမှာမိနာတွေကိုကြည့်တဲ့အခါကျတော့သိပြီးတော့ဒီကွာထားတော့မိကွန်မဟုတ်တာကြည့်ရတယ်ပေါ့လေပထမဆုံးဥမာအဖြစ်ဆိုတော့အဲတောင်ဆန်းစုကြည်ဆောင်ရွက်နေတော့ငင်းငင်းကြီးဖြစ်စဉ်အောင်မြင်မှုထင်မှတ်လားဆိုတဲ့ဟာမျိုးပေါ့နော်စစ်တမ်းတွေဘာတွေကောက်တဲ့ခါကြလို့ရှိရင်အချောင်းရရဲ့သဘောတဘာဝကိုလည်းကျွန်တော်ပြန်ကြည့်ဖို့လိုအပ်တယ်ပေါ့နော်မိကွန်ဘာလို့လဲဆိုငင်းငင်းကြီးဖြစ်စဉ်ဆိုတဲ့သဘောကရှိရှိသဘောဆောင်တတ်တယ်ဒီငင်းငင်းကြီးဖြစ်စဉ်တိုင်းမှာအသက်ကြာရှိအကျရှိနေလို့လည်းမအောင်မြင်ဘူးလို့မပြောနိုင်ဘူးအသက်ရှိနေလို့လည်းအောင်မြင်တယ်လို့ရှင်းအောင်လို့မဖြစ်ဘူးဒါကြောင့်မို့အဲ့ဒီမိကွန်းကမကြီးရွယ်ပဲနဲ့တခြားသောတရားမှုတစ်ခုရောက်သွားနိုင်တယ်ဥပမာဆိုတော့ဒေါအောင်ဆန်းစုကြည်မအောင်မြင်နိုင်ဘူးလို့ထင်လို့ရှိရင်ဒေါအောင်ဆန်းစုကြည်ဆောင်ရဲ့နေအញ្ញံလို့ဆိုတဲ့သဘောဖြစ်သွားနိုင်တယ်ပေါ့နော်အဲ့ဒါမျိုးမြင်မယ်အစားပေါ့နော်သူလောက်ကైဆောင်ရဲ့နေပုံသဘောကျပါသလားမကျပါသလားဆိုတာမျိုးပြီးလို့ရတယ်ပေါ့နော
်ဟုတ်ကဲ့
နေတဲ့ခါမှလည်းကျွန်တော်တို့အစွဲလေးတွေကျင်းဖို့လေလိုအပ်တာပေါ့နော်။နောက်မိမိုးမိတာရောဖြစ်ပြီးနေတဲ့ဟာမျိုးတွေပတ်တွေ့ရတယ်။ဥပမာအားဖြင့်အဲမကြောင်ရင်ကပြတ်တမ်းကရဲ့ရခိုင်နဲ့ပတ်သက်တဲ့လူခွင့်ရေးဆိုင်ရာအခြေခံသာထွက်လာတယ်ဆိုလို့ရှိရင်တက်မတော်နဲ့ဒေါအောင်ဆန်းစုကြည်ရဲ့အခန်းကဏ္ဍနဲ့ကိုရောဖြစ်ပြီးနေလိုက်တဲ့အခါကျတော့အဖြေရဖြစ်တဲ့ဟာမျိုးတစ်ခုကိုဖြစ်ရင်တစ်ခုကိုထိခိုက်တဲ့ဟာမျိုးပတ်တွေ့ရတယ်။ဒါကြောင့်မို့မိကွန်းတိဆောက်ပုံရအားနဲ့ချက်ရှိတယ
်။မိမဲ့လူတွေကိုရွေးတဲ့နေရာမှာရောဒီကိုမင်းမဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့နှမ်းဆက်ကျွန့်ညင်မှုထိတွေ့မှုစီရဲ့ပြိတ္တကိုရွေးသိင်းသလားသူတို့မဟုတ်တာမန်ပြိတ္တကိုရောပြီးမေးသိင်းသလား
မညင်မှုအချင်းတော့ဒီစစ်တမ်းလေးလာတဲ့လူရဲ့ရည်ရွယ်ချက်ပေါ်မှာမူတည်ရပါတော့နော်အဲ့တော့ကိုညီရချက်ကအဲကိုဒီအစိုက်ဝင်းရဲ့သဘောထားအမြင်ကိုလေ့လာခြင်းနဲ့ဆိုရင်တော့အဲ့ဒီအစိုက်ဝင်းရဲ့အချိုးကိုဥသာပြုနိုင်အောင်ကြိုးစားရတာပေါ့
ဟုတ်ကဲ့ကျွန်တော်လေးထားခြင်းနဲ့ကြည့်ကြတော့မီဒီယာတွေအပေါ်မှာထားတဲ့သဘောထားနဲ့ပတ်သက်တဲ့စစ်တမ်းဖြစ်ပါတယ်အဲ့ဒါမျိုးကြတော့ရွေးချယ်တဲ့ပြည်သက်ကတော့အကုန်လုံးပြန်ကြမေးသိမ်းသလားပြည်သက်တိုင်းကိုမေးသိမ်းသလားကျွမ်းကျင်သူကိုမေးသိမ်းသလားဘယ်လိုသွားလဲ
ကိုတို့ရေပူအားဖြင့်တော့မေးတဲ့အခါမှာကိုတိကျင်နဲ့ကိုတင်ပြခြင်းနဲ့ design ပေါ်မှာမူတည်တာပေါ့နော်အဲ့ design ပေါ်မှာမူတည်ပြီးတော့ရေပူအားဖြင့်မီဒီယာတွေကိုဘယ်လောက်ထိဟိုမှာဖြစ်လဲနားထောင်တဲ့ပြည်သက်ကဘယ်လောက်ထိနားထောင်တယ်လဲဆိုတာမျိုးကိုကြည့်ရင်တော့ခုနအချိုးတွေနဲ့ပြန်ပြီးတော့ပြိတ္တကိုနားထောင်တဲ့စီရင်အစအရာကောက်ထားပြီးတော့မှကျွန်တော်တို့သွားပြီးနေကြတာလေးရှိ။မှဆိုတော့ဆရာရဲ့ဆရာတို့ VOE ရဲ့ဧကဏ္ဍကိုကြိုက်တယ်ဆိုတဲ့ဟာကိုသိကျင်တဲ့အတွက်ကြောင့်မေးတဲ့ဟာမျိုးဆိုလို့ရှိရင်အဲ့ဒါမျိုးဆိုလို့ရှိရင်အဲ့ဒီကဏ္ဍတွေကိုနော်ဒီ focus group လို့ခေါ်တဲ့အစုတစုကိုနားထောင်ခိုင်းမယ်။အဲ့ဒီက3နဲ့5စု10စုဒါကိုအစုတွေခါမယ်။ခါပြီးတော့အဲ့ဒီအစုတွေရဲ့သဘောထားအမြင်တွေကိုယူပြီးတော့မေးတဲ့ဟာမျိုးတွေလည်းလုပ်ရပါတယ်။အဲ့ဒါတွေကကျိုးကြတော့ကျွန်တော်တို့တကယ်မီဒီယာကိုကြွန့်ချင်တဲ့လူတွေကိုပြန်ပြီးတော့အကဲဖြတ်တဲ့မျိုးစုံတွေနဲ့ရှိနေပါတော့။စာမန်ပြိတ္တကြီးကိုလည်းမျိုးတဲ့ဟာတွေရှိနေပါတော့။ဆိုတော့အဲ့ဒါတွေအကုန်လုံးကမိနာပိုင်းရာကိုမျိုးလိုက်တဲ့လူကဒီတိုင်းကိုကျွန်တော်တို့ကလိုက်ပြီးမမျိုးနိုင်ဘူး။အဲ့တော့အဲ့ဒီကလူတွေကိုပဲတက်ဝက်တော့မဟုတ်ပါဘူးပေါ့နော်။ကျွန်တော်နမူနာယူပြီးမျိုးရအောင်။နမူနာအချို့တစ်ခုယူပြီးမျိုးရတဲ့အခါကျတော့ကြွန့်ချင်လို့မျိုးမလားစာမန်မျိုးမျိုးမလားဆိုတာကိုယ့်ရဲ့ဥပဒေနာလောက်ချင်တဲ့ကိုသိချင်တဲ့ရွယ်ချက်ပေါ်မှာမူတည်ပါတယ်ပေါ့နော်
။အဲ့တော့ပရိသတ်ရဲ့လူလူရဲ့သဘောထားကိုမီဒီယာကအမှန်တကယ်သိနိုင်အောင်ဘယ်လိုမေးခွန်းမျိုးနဲ့စစ်တမ်းယူပြီးတော့သုံးသပ်သင့်လဲ
။မှအဖြစ်ဆိုရင်ဒါကနီးနာပိုင်းနဲ့အဓိကတော့လေ။နီးနာပိုင်းဆိုလို့ရှိရင်ဆရာပြောတဲ့ပရိသတ်ရဲ့အမြင်သဘောထားကိုရမယ်။ဒါကြောင့်မို့မှအဖြစ်ဝါရှင်တန်ပို့စင်မှာတက်ကလေးတစ်ခုနဲ့ယူနီမှာ University of Maryland နဲ့ဒီလက်တက်ကလေးနဲ့ပူးပေါင်းပြီးတော့ဒါမေးတဲ့ခါမျိုးဒါမျိုးတွေလုပ်ကြပါတယ်။လုပ်ကြတဲ့အခါကျရင်တော့ခုနတကယ်ကိုပရိသတ်ရဲ့အမြင်သဘောထားကိုကိုသိချင်တယ်ရှင်းတတ်ပါလေ
အဲ့အဲ့တော့ပြိတ္တရဲ့အမြင်သဘောထားကိုသိပြီဆိုတော့အဲ့တော့မီဒီယာဟာအဲ့သဘောထားကိုမူတည်ပြီးတော့အတိုင်းပြောင်းသင့်သလားဒီနေ့အဖြစ်ပြောရင်ဒါမီဒီယာဟာအဲ့စစ်တမ်းရလက်ကိုအခြေခံပြီးတော့ဒါလေသံပြောင်းသင့်တယ်ဆရာထင်ပါသလား
ဒီလိုအချင်းတော့ကိုမီဒီယာရဲ့အခြေအနေပေါ်မှာမူတည်ပါပေါ့နော်ကိုမီဒီယာကဝေကျင်းနေတာတောင့်တင်းနေအကြီးတန်းကြာမလို့ဘူးပြီးရင်ကိုရဲ့ယုံကြည်ချက်တစ်ခုတည်းပြောမယ်ကိုမီဒီယာကိုဘယ်လိုတိရောက်ထားတယ်လဲပေါ့အဲ့ဒီပေါ်မှာအများကြီးမူတည်နိုင်တယ်ပေါ့နော်အဲ့တော့ဒါမှမဟုတ်လေကိုကပြည်သူလူထုဝယ်နေတဲ့ပေါ်မှာမိခိုးရတယ်ဒါမှမဟုတ်ကြော်ညာပေါ်မှာမိခိုးရတယ်စာကြည့်ရင်ကိုမီဒီယာရဲ့သဘောတရားဝါနဲ့ဆက်ဆက်တယ်။အဲ့ဒါမျိုးဆိုလို့ရှိရင်တချို့ဟာတွေကဟန်ချက်ချီးရတာပါပဲ။ပရိသတ်အကျည်ရယ်ကိုမီဒီယာကနော်ဒီကျွန်တော်တို့ဆောင်ရွက်နေကြတဲ့သတင်းစာဓမ္မတွေရဲ့ယုံကြည်ချက်၊ဒီစာချက်၊ပြည်ညင်ချက်တွေသူတို့ရဲ့သဘောထားတွေနဲ့ဒီသူတို့ရဲ့သဘောထားတွေနဲ့ပြီးရင်ခုနစီပွားရေးသဘောအရနော်အဘိုးဘေးနဲ့ကြော်ညာဆိုလို့ကြော်ညာဓမ္မပေါ့နော်ဒီဟာတွေရဲ့အခါလေးအားလုံးကိုချိန်ညှိပြီးတော့အဲ့ဒီမှာတော့လောက်ကြတယ်လို့ကျွန်တော်ထင်ပါတယ်
။ဆိုတော့မီဒီယာရဲ့ editorial judgment ဟာဒီပရိသတ်ရဲ့သဘောထားအပြင်ကဘယ်လောက်ထိကင်းလွန်နိုင်လဲဆိုတော့မိခိုးပြီးတော့စဉ်းစားမှာပေါ့သူတို့ရှင်းဆက်လမ်းကွာ။အဲ့ဒီသဘောပေါ့
။ဟုတ်တယ်သူမိမိရဲ့ယက်တီရေးပေါ့နော်။မိမိယက်တီရေးစီးပွားရေးလုပ်ငန်းတစ်ခုအနေနဲ့စီးပွားရေးဟိုကြိုက်ကြည့်ဖြစ်စေမကြိုက်ကြည့်ဖြစ်စေနော်ဒီလိုအဖြစ်ရတီလို့ဆိုတဲ့ပြဿနာမီဒီယာတွေအများကြီးရှိပါတယ်အခုချိန်မကြသေးဘူးဆိုရင်ကျွန်တော်မြန်မာနိုင်ငံမှာဒီပုံနှိပ်မီဒီယာဟာမျက်စိဆိုင်တဲ့အနေအထားမှာရောက်နေပြီဆိုပြီးတော့ပြောဆိုကြတာတွေလည်းကြားရတယ်ပေါ့နော်အဲ့ဒီလိုအခြေအနေမျိုးမှာကျွန်တော်တို့ဆက်တဲ့ရတီနိုင်အောင်ဘယ်လိုလုပ်မလဲအဲ့တော့ကျွန်တော်တို့ဒီပရိသတ်များလာအောင်ဘယ်လိုလုပ်မလဲဒါမှမဟုတ်ဝင်ငွေတက်လာအောင်ဘယ်လိုလုပ်မလဲပရိသတ်များလာတဲ့ဝင်ငွေရလာတဲ့အနေနဲ့ဆိုင်မဆိုင်နဲ့ရှုပ်ပရိသတ်သိမ်းရှိဘူးကျွန်တော်အကောင့်ကြီးရတဲ့အတွက်ကြောင့်မလို့ဒီရတီတွေဒီရတယ်ပေါ့နော်အဲ့တော့မိမိသွားချင်တဲ့လမ်းကြောင်းအဒီတာအဖွဲ့ကသွားချင်တဲ့လမ်းကြောင်းပုံမှန်မူတည်ပြီးတော့သူကဘယ်လိုချိန်မိသွားမလဲဆိုတာကဒီကြရရဲ့လက်တွေ့ကြတဲ့အဲကျွန်တော်တို့အလုပ်သဘောဆန်တဲ့ဝိချက်မျိုးဖြစ်နေတယ်လို့ကျွန်တော်ထင်တယ
်ဆိုတော့ဒီလိုဖြစ်လာတော့မီဒီယာတွေရဲ့ freedom of expression ကိုအနည်းနဲ့အများဆိုသလိုထင်းတဲ့သဘောရှိကောင်းစီမှာပါရတော့ပရိသတ်ရဲ့အကြိုက်ကိုလိုက်ပြီးတော့နည်းနည်းတော့
freedom of expression ကတော့ဘယ်လိုဆိုပေါ်ပြတယ်ဆိုတာကတော့ဟိုအများပြည်သူသိကျင်နေတဲ့လမ်းကြောင်းပေါ်တော့ဒီသူအချင်းမီဒီယာတွေကလိုက်ကြတာပေါ့နော်အဲ့ဒီလိုအများပြည်သူသိကျင်တယ်လို့ယူဆတဲ့အပေါ်မှာဒါကျွန်တော်တို့ပေါ်ပြကြတာပေါ့နော
်ဟုတ်ကဲ့ဆရာကျွန်တော်ဒီနေရာမှာကျွန်တော်အဓိကမေးချင်တဲ့ဟာကမြန်မာပြည်တွင်းကမီဒီယာတွေပေါ့လေအဲ့ဒါကိုကျွန်တော်မေးချင်တာပါဆရာကိုအဲ့ဒီအကျက်တက်တွင်းနေရသလားသူတို့ဟာသူတို့လမ်းကြောင်းတိုင်းအဲ့လိုပရိသတ်ရဲ့သဘောထားကိုများဥတီပြီးတော့သွားနေရသလားဆိုတဲ့သဘောကိုကျွန်တော်မေးချင်တာပါဆရာဘယ်လိုတွေ့လ
ဲပရိသတ်ရဲ့သဘောထားကိုဥတီပြီးသွားတယ်ဆိုတဲ့နိုင်ငံရေးအခြေအနေနိုင်ငံရေးလမ်းကြောင်းပေါ်မှာမူတည်ပြီးတော့အများပြည်သူကလူလာတဲ့နိုင်ငံအများပြည်မှာမူတည်ပြီးတော့မီဒီယာတွေကသွားနေကြတယ်လို့ဒီကွာအချင်းတော့ကျွန်တော်ပြောနိုင်တယ်ပေါ့နော်။မာချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အရန်ကောင်းနေတယ် NLD ကောင်းတယ်ကိုကိုတိုင်းကလည်းစာနယ်ဇင်းသမားတွေကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုထောက်ခံနေတော့ဆန်းစုကြည်ကိုလေးစားမယ်ဆိုလို့ရှိရင်ဒီဘူအားအဖြစ်သူ့ရဲ့လူတဘာဝပြည်ပြည်ဒီစိတ်အငြင်းမှုတွေရှိနေတာပေါ့နော်။အဲ့ဒီခါမျိုးမှာလည်းမျိုးသားဆော့ဖော်ပြမယ်ဆိုတာအဲ့ဒီအချက်တွေလည်းတွားပြီးပြည်ပြည်ပါပေါ့နော်။အဲ့တော့professional လို့ပြောတဲ့ကျွန်တော်တို့စာနယ်ဇင်းသမားတည်တာတဲ့လူတွေကတော့အဲ့ဒီခုနမိမိရဲ့အဆွဲကိုမိမိသိပြီးတော့အဲ့ဒါကိုအသက်နိုင်ဆုံးမိမိအလုံးမပါဘူးဂရုစိုက်ပြီးတော့ဆောင်ရွက်တော့ကြတာလေးရှိပါတယ်သူတွေဒီဒီမှာလည်းအလိုပါပဲ neutrality လို့ပြောတဲ့လက်မလိုက်ဘူးဆိုတာကလည်းအဲ့ဒီကြောင့်ကနေညှတာအောင်နော်မိမိပြောနေတယ်မိမိအကြိုက်ကလည်းရှိမယ်ဒါပြီးတော့မိမိအကြိုက်ကိုမိမိကငါတော့ဒါကိုကြိုက်တယ်ဆိုတာသိပြီးဒါကိုငါရဲ့ထဲမှာမထင်နိုင်ဟနိုင်အောင်ပုံပြီးပြည်လက်ပြဘောနဲ့ပုံပြီးကြိုက်အောင်အတတ်နိုင်ဆုံးကြိုးစားပြီးတော့ပြီးရင်သဘောထားကွင်းနေတဲ့အမြင်ကိုလည်းမြင်ရတော့မိမိတရင်ရတာတဲ့ကြားလို့မှလုံထားတာကဒါကသမလိုက်တဲ့စာနေခြင်းအတတ်ပညာလို့ပြောတာပါဟု
တ်ကဲ့
ဆရာဆက်ရှိမှာပါပဲ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ခုထပ်ပြီးတော့မေးချင်ပါတယ်ဆရာအဲ့ဒီတော့မြန်မာပြည်တွင်းကမီဒီယာတွေကိုအကုန်လုံး overall နှွမ်းချုံကြည့်ရင်ဆရာဘယ်လိုမှတ်ချက်ချခြင်းလဲခုနကိစ္စနဲ့ပတ်သက်ပြီးတော့
ဒီလိုအချင်းတော့အဒီတာအဖွဲ့မှလည်းသူ့နိုင်ငံရေးအမြင်နဲ့သူရှိရပေါ့နော်။ကောင်းကြီးတွေမြေလို့ရှိရင်သူ့နိုင်ငံရေးမြင်ရသူကြည့်ပြီးတော့ရေးကြတယ်ပေါ့နော်။ အဲ့တော့လည်းခုနကပြောတဲ့เนาะကျွန်တော်တို့စာမေးဇင်းလုပ်ငန်းပညာတယ်ပြီးတော့ professionalism ပြီးတော့အတတ်နိုင်ဆုံးခုနတင်းကျင်းမှုကိုထိချုပ်ပြီးတော့လုပ်ကြရတယ်ကျွန်တော်တို့ဒီလိုပဲ
ဟုတ်ကဲ့